စင်ကာပူနိုင်ငံမှာဒီကနေ့ပုဒ်ကူမီကစပီးကျန်းမာရေးဝန်ထမ်းတွေကို Pfizer နဲ့ BioNTech ကုမ္ပဏီတို့ COVID-19 ကာကွယ်ဆေးတွေစပီးတော့ထိုးပေးနေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းတန်နဲ့လူပေါင်း1.8တန်းတည်ဆုံးခဲ့ရပြီဖြစ်တဲ့ကာယောဂါကြီးကိုတိုက်ချက်ဖို့အတွက်စင်ကာပူနိုင်ငံကကာကွယ်ဆေးစတင်ထိုးနှံပေးတဲ့ပထမဆုံးအာရှနိုင်ငံဖြစ်ပါတယ်။စင်ကာပူဒုနာပြုဆရာမကြီးဆာရာလင်းကပထမဆုံးကာကွယ်ဆေးအထူးခံနေသူဖြစ်ပါတယ်။
I'm very thankful that I'm being vaccinated first. I hope
ပထမဆုံးကြိမ်ကာကွယ်ဆေးထိုးခံရတဲ့သူဖြစ်လို့စိတ်ကိုကျေးဇူးတင်မိကြောင်းကိုဗစ်ရံကနေကာကွယ်နိုင်မှုတခြားလူတွေကာကွယ်ဆေးထိုးဖို့ကိုဆက်ရောက်တက်အောင်လုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဒုနာပြုဆရာမကြီးဆာရာလင်းမြပြောပါတယ်အသက်46နှစ်အရွယ်ဒုနာပြုဆရာမဆာရာလင်းနဲ့အသက်53နှစ်အရွယ်ကုသယောဂဆရာဝန်ခါလီဗာမာရီမူသူတို့ကစင်ကာပူအမျိုးသားကုသယောဂဗဟုဌာနမှာပထမဆုံးဆီးထုတ်ခံတဲ့သူအယောက်30ရဲ့မှာပါဝင်ပါတယ်။သူတို့အားလုံးဇန်နဝါရီလ20ရက်နေ့မှာနောက်ထပ်ဆီးတစ်လုံးထပ်ပြီးထိုးရမယ်လို့စင်ကာပူကျန်းမာရေးဌာနကပြောပါတယ်။စင်ကာပူနိုင်ငံကအာရှမှာ Pfizer နဲ့ BioNTech ကုမ္ပဏီတို့ COVID-19 ကာကွယ်ဆေးသုံးဆွဲဖို့အတည်ပြုခွင့်ပြုချက်ပေးတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ကျူတင်စာချုပ်ချုပ်ဆိုပြီးကာကွယ်ဆေးတွေမှာယူထားတယ်လို့ကျူတင်ဝင်ပေးပြီးတော့ Moderna နဲ့ Sinovac ကာကွယ်ဆေးတွေအပါအဝင်အလားအလာရှိတဲ့ကာကွယ်ဆေးတွေကိုဝယ်ယူထားပါတယ်။2021ခုနှစ်တတိယသုံးလပတ်အရောက်မှာနိုင်ငံလူကြီး 5.8 တန်းအတွက်လုံလောက်တဲ့ကာကွယ်ဆေးတွေရနိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်။